အစိမ်ထောင်ပင်မအဝင်ထွက်ပေါက်အနီးနားမှာရှိတဲ့ထောင်ဝင်စားဒီပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဆင့်ပေါက်ကွဲခဲ့ပြီးတော့လူရှိဦးထက်မနေတေဆုံးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။တေဆုံးသူတွေကဘကတဗဟိုကော်မတီဝင်ဟောင်းကိုဂျိမ်းစ်ခေါ်ကိုလင်းထက်နာရဲ့မိခင်လည်းပါဝင်ပါတယ်။ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဒီကနေ့အောက်တိုဘာလ19ရက်နေ့မနက်ပိုင်း 9:00 နာရီဝန်းကျင်တုန်းကအင်းစိန်ထောင်ပင်မအဝင်အထွက်ပေါက်နီးနားမှာရှိတဲ့ထောင်ဝင်စားပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဆင့်ပြီးတော့ပေါက်ကွဲခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အချင်းထောင်ပါဆယ်ထုတ်လက်ခံတဲ့အစအဦးအတွင်းနဲ့အပြင်မှာပါဆယ်ထုတ်တွေအတွင်းမိုင်းထည့်ပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တဲ့အတွက်ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာလို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ပါတယ်။ဒီပေါက်ကွဲမှုကြောင့်အချင်းဦးစည်းဝန်ထမ်း3ဦးနဲ့ထောင်ဝင်စားပါဆယ်လာပို့တဲ့အရက်သားပြည်သူအမျိုးသမီး5ဦးမိုင်းစားထိမှန်အသက်ဆုံးခဲ့ပါတယ်။မျက်မြင်သက်သည့်အမျိုးသမီးတဦးကတော့ VOA ကိုအခုလိုပြောပြပါတယ
်။အခုပြပြမယ်အရင်ကောင်းလိုက်လေးတော့ကျွန်မရှိနေတော့စာသုံးကုန်နေလိုက်ရတာပေါ့နော်။ဟိုပါဆယ်ဌာနကနေပေါက်သွားတယ်။ပေါက်သွားတဲ့ခါကျတော့အဲ့မှာထိုင်နေတဲ့ဝန်ထမ်းတွေကလည်းအမျိုးသမီး2ဦးပေါ့3ဦးကတော့ပို့ချင်ကြီးရဲ့အဲ့တယောက်ကတော့ပိုက်ကိုပေါက်သွားတယ်ပေါ့နော်။ဟိုအမျိုးသမီး2ဦးရောအဲ့ဒီနေရာပေါ်တည်တယ်။အကစားနော်။သူကအရင်အနည်းကျတယ်ပေါ့လေ။အဲ့ဒီညာကိုရောက်နေတဲ့ကျန်တဲ့အခု၅ဦးအပြင်တည်းတဲ့မှာဂျင်းရဲ့အဘကကဂျင်းရဲ့အမိပါသွားပြီ
စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ဘုံပေါက်ကွဲမှုကြောင့်အချင်းဦးစည်းဝန်ထမ်းအမျိုးသား2ဦးအမျိုးသမီးဝန်ထမ်း2ဦးနဲ့ထောင်ဝင်စားလာပို့တဲ့ပြည်သူအမျိုးသမီး5ဦးနေရာမှာတင်ပေါင်း10ဦးတေဆုံးခဲ့တယ်လို့ပါရှိပါတယ်တေဆုံးခဲ့တဲ့သူတွေထဲမှာအချင်းတောင်တွင်ထိမ့်သိမ်းခံနေရတဲ့ဘကတကျောင်းသားခေါင်းဆောင်ဟောင်း2ဦးဖြစ်တဲ့ကိုလင်းထက်နိုင်ရဲ့မိခင်ဖြစ်သူဒေါ်ကြည်ကြည်မြင့်အသက်54နှစ်လဲတေဆုံးတဲ့အထဲမှာပါဝင်တယ်လို့မိသားစုဝင်တွေကပြောပါတယ်သားဖြစ်သူအတွက်ထောင်ဝင်စားတို့ပေးပို့ဖို့ပြင်ဆင်နေချိန်အဲ့ဒီပေါက်ကွဲမှုနဲ့ပြစ်ခတ်မှုဖြစ်စဉ်အတွင်းတည်ဆုံးခဲ့တာလို့သိရပါဗျ။အဲ့ဒီပေါက်ကွဲမှုမှာထောင်ထဲကိုပါဆက်တို့ပို့ဖို့စောင့်နေတဲ့နိုင်ငံရေးပုံမှန်တွေနဲ့ထောင်တွင်းတရားရင်ဆိုင်နေရသူတွေရဲ့မိသားစုဆွေမျိုးသားချင်းတွေအပြင်ရှေ့နေအတိုင်းဝိုင်းကရှေ့နေတူလဲထိခိုက်မှုရှိခဲ့တယ်လို့ထိခိုက်ဒဏ်ရာရတဲ့ရှေ့နေနဲ့နှီးဆက်သူတူက VOA ကိုအတည်ပြုပါဗျ။ပေါက်ကွဲမှုဟာအချင်းတောင်အဝင်အထွက်ပေါက်ပစ္စည်းလက်ခံတဲ့အဆောက်အဦးအတွင်းမှာတစ်ချိန်အဲ့ဒီအဆောက်အဦးရဲ့အပြင်မှာတစ်ချိန်ဖြစ်ပွားခဲ့တာလို့မျက်မြင်သက်သေတွေကပြောပါတယ်။ပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူထောင်ဝင်းနှန်းနေတဲ့အရက်သား18ယောက်ရှိတယ်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။အင်းစိန်ထောင်မှာပေါက်ကွဲမှုဖြစ်ပွားပြီးထောင်တွင်းတရခွင်တချို့စစ်ဆေးမှုတွေပိတ်လိုက်တယ်လို့လုံခြုံရေးတင်းတင်းကြပ်ကြပ်စစ်ဆေးတာတွေလုပ်နေတယ်လို့လည်းကိုယ်တိုင်တွေ့ခဲ့ရတဲ့ရှင်းနေတူက VOA ကိုပြောပြပါတယ်။
အဲမှုကတော့တရားရုံးကြီးလည်းမလာကြဘူးဆရာတွေသက်တည်ပြီးပြန်လွတ်လာပြီဆရာတို့လည်းမတော်တော့ဒီနေ့ပြည့်ကတော့ဆယ်လိုပဲနားလိုက်မှရမှာရှင်နေတဲ့ဘာမှမဖြစ်ဘူးအဲဝင်ပြီးသားတွေလည်းပြန်ထွက်လို့မရဘူးစစ်ဆေးနေတော့လေအဲမပြောနိုင်ဘူးလေအဲ့ဒါတော့တရားရုံးကြီးနဲ့ကြည့်အောင်ပါဘောတရားရုံးကြီးကလုံးဝမလာအပြင်မှာပဲချိန်ပြီးတော့အမိတ်ကြီးကလည်းချမလာပါဘောနော်
ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ရန်ကုန်မြို့ပြပျောက်ကြားအဖွဲ့တစ်ခုဖြစ်တဲ့ Special Task Agency of Burma လို့အမည်ပေးထားတဲ့အဖွဲ့ရဲ့ Telegram မှာတော့ပေါက်ကွဲမှုဖြစ်စဉ်ဟာသူတို့လက်ချက်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ဒီအဖွဲ့တကယ်ရှိမရှိနောက်တကယ်လုံဆောင်ခဲ့တာဟုတ်မဟုတ်ဆိုတာကိုတော့ VOA ဘက်ကတိကျအတည်မပြုနိုင်ပါဘူး။စစ်ကောင်စီဘက်ကတော့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုလို့တုံ့နှုံးပြီးသတင်းထုတ်ပြန်ပေမဲ့ဘဲအဖွဲ့အစည်းဆိုတာကိုတော့တိတိကျကျပြောဆိုမထားပါဘူး။ဒီပေါက်ကွဲမှုနဲ့ပတ်သက်လို့စစ်အာဏာရှင်စနစ်တိုက်ဖျက်ရေးအထွေထွေသပိတ်ကော်မတီအပါအဝင်တခြားစစ်ကောင်စီကိုတော်လှန်နေတဲ့အဖွဲ့တော်တော်များများကတော့ရှုံချတဲ့ကြေညာချက်တွေထုတ်ပြန်ထားပါတယ်ရှင်။